မြောက်ရီမျိုးကစခန်းကိုဆွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်လာတဲ့ခလာယ209ကတပ်ဖွဲ့ဝင်တွေရောက်ရှိနေတဲ့ထိုင်းမြန်မာချစ်ကြည်ရေးတရနှင့်အနီးမှာရှိနေကြတဲ့နေရာကို KLLA PDF ပူးပေါင်းတပ်တွေကဒီကနေ့ April 12ရက်နေ့ညနေမှာ drone နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်မို့လို့ချစ်ကြည်ရေးတရနှင့်အနီးမှာပြစ်ခတ်မှုတွေဖြစ်ပွားနေပါတယ်။ကရင်ပြည်နယ်မြောက်ရီမျိုးမှာတခုတည်းကျန်နေတဲ့ခလာယ209စခန်းကို KNU နဲ့ PDF ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်မှာစစ်ကောင်စီတပ်သား100လောက်ထိုင်းမြန်မာနယ်စပ်ကိုထွက်ပြေးတိမ်းရှောင်လာကြတာဖြစ်ပါတယ်။အကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်မြောက်ရီမြို့မှာတခုတည်းသာကျန်တဲ့ခလာယ209စခန်းကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်စခန်းကိုဆုတ်ခွာထွက်ပြေးသွားခဲ့တဲ့စစ်သား100ကျော်လောက်ဟာမနေ့တုန်းကစပြီးထိုင်းမြန်မာချစ်ကြည်တရားနှစ်အနည်းမှာကရုတ်ချင်းတူပြီးစခန်းချထားပါတယ်။ April 12ရက်နေ့ညနေပိုင်းမှာတော့ KNLA PDF ပူးပေါင်းတပ်တွေကအဲ့ဒီနေရာကို drone တွေနဲ့ဘုံးတွေကျဲချလိုက်ပြီးတဲ့နောက်ပြစ်ခတ်မှုတွေဖြစ်နေတယ်ဆိုပြီးအခုမျက်မြင်တွေ့ရသူတဦးက VOA ကိုပြောပါတယ
်။ဒီနေ့ညနေ6နာရီရောနော်မြန်မာစံနဲ့6နာရီကျန်လောက်ပါ။ဟိုကကျွန်တော်ပူး KNU ဟိုကပူးပေါင်းတပ်ပေါင်းစုစတယ်ပြီးတော့ဒီ drone 20နဲ့ဖုန်းတုံးလုံးသွားပြီးတော့အမှတ်နဲ့တရားအထိုက်မှာဒီကျွန်တော်မြန်မာစစ်တပ်ဆက်တဆွဲပြီးတော့နေတဲ့နေရာကိုသွားပြီးပစ်ချတာမှာစစ်တပ်ကကြတော့ဥပကတွေပြီးတော့အဲတပ်ဖက်ကလည်းပြန်ပြီးပစ်ခတ်တယ်ပေါ့စနေငယ်တွေကအခုဒီမှာအခုအဲ့ဒီလိုမျိုးသွားပြီးပစ်ချလိုက်ကြတော့နှစ်ဖက်ပြန်လာပစ်ခတ်မှုတွေဖြစ်နေတယ်ပေါ့အဲတရားအထိုက်မှာ
ထိုင်းဘက်ကလည်းမြန်မာဘက်ကနေနေဆက်ဖြတ်ကျော်ပြီးလက်နက်ကြီးစံတွေကြောက်ရောက်မှာကိုစိုးရင်ပြီးလုံခြုံရေးအပြည့်နဲ့စောင့်ကြပ်နေတယ်လို့လည်းဆိုပါတယ်
ဆိုင်စက်တကငကိုရဲကဒီဘက်မှာထိုင်းဘက်မှာလုံလုံကြီးယူထားပြီးသားဆိုတာအဲဒီကောနှစ်ကောတရာအထိုက်မှာအဲဆုံးပို့စားကျွန်တော်ကားငါးကြီးအောင်ရှိ
ခုနာရီဝက်အတွင်းမှာပဲပြစ်ခတ်မှုတွေဆက်ရှိနေပြီးညအချိန်မှာဘလို့အခြေအနေတွေဖြစ်လာမယ်ဆိုတာကိုတော့မသိရသေးပါဘူးအခုဆိုရင်ထောင်နဲ့ချီရှိတဲ့မြဝတီမြို့ကန်တွေဟာမဲဆောက်ဖက်ကိုထွက်ပြေးလာနေစေဖြစ်ပါတယ်ရှင်